ခဲရခေါင်းဆောင်အီမန်အယ်ဇဝါဟီရီတည်ဆုံးခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ရဲ့အဝေးထိန်ဒရုန်းနဲ့တိုက်ခိုက်မှုပေါ်ဗော်ဒူးနေမှာတာလီဘန်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါပေမဲ့လည်းပြစ်မှတ်ထားတိုက်ခိုက်ခံရသူနဲ့ပတ်သက်လို့သတင်းချက်လက်တွေရရှိထားတာမရှိသေးတဲ့အကြောင်းနဲ့အချမ်းဖက်ဝါဒတိုက်ဖြစ်ဖို့ရည်မှန်းထားတဲ့အကြောင်းလည်းထပ်မံပြောဆိုခဲ့တာပါ။အဲခဲတဲ့အချမ်းဖက်ဖွဲ့ခေါင်းဆောင်ကိုတုတ်တင်လိုက်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒင်တင်းလာနေနောက်ပိုင်းကအတည်ပြုခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တရားဝင်တုံ့ပြန်လိုက်တဲ့နေရာမှာတာလီဘန်ဒုတိယဝန်ကြီးချုပ်ဒူးဖြစ်တဲ့အဗ်ဒူဆာမန်ဟာနာဖီကကဘူးမြို့တော်မှာတင်းနောက်တွေကိုပြောလိုက်တာပါ။အာဖဂန်မြို့တော်မှာအယ်ခိုင်ဒါခေါင်းဆောင်နေထိုင်နေတဲ့တရင်ဟာလွန်ခဲ့တဲ့တနေ့လောက်ကအာဏာရလာခဲ့ပြီးတဲ့နောက်နိုင်ငံတကာကအတိမတ်ပြုခံရရေးကြိုးပမ်းနေတဲ့တာလီဘန်တွေအတွက်ထိုးနှက်ချက်တစ်ခုလည်းဖြစ်ခဲ့ပါတယ်။အမေရိကန်ရဲ့တက်ခဲမှုဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာနိုင်ငံတကာဥပဒေတွေအပြင်ကာတာနိုင်ငံဒိုဟာမှာအမေရိကန်နဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုချိုးဖောက်ရအောင်ကြောင်းလဲအာဖဂန်ဒုဝန်ကြီးချုပ်ဟာနာဖီကပြောပါတယ်။အင်းနီချင်းနေနဲ့ပြည်ပနိုင်ငံတွေကိုတက်ခဲဖို့အာဖဂန်နိုင်ငံကိုအသုံးပြုခွင့်မပေးတဲ့မူဝါဒကိုကျင့်သုံးကြောင်းနိုင်ငံတကာကိုအကြိမ်ကြိမ်ပြောဆိုထားတယ်လို့လည်းပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိတစ်ယောက်ကတော့အဲခိုင်ဒါခေါင်းဆောင်ကိုကပူးမြို့တော်မှာလက်ခံထားတာဟာ2020ပြည့်ဖေဖော်ဝါရီလမှာရရှိထားတဲ့ဒိုဟာသဘောတူညီချက်ကိုတာလီဘန်တွေဘက်ကဖောက်ပြတာဖြစ်တဲ့ကြောင်းပြောဆိုထားပါတယ်။